နော်ကိုရီးယားစစ်အာဏာရှင်ဟောင်းချန်နူဝါဟာစိုးမျိုးလေးမှာနှလုံးရောဂါနဲ့အင်္ဂါနေ့ကကွယ်လွန်သွားခဲ့ပါပြီ။သေဆုံးချိန်မှာအသက်က90အရွယ်ပါ။ဗိုလ်ချုပ်ကြီးချန်နူဝါက1989ခုနှစ်မှာအာဏာသိမ်းခဲ့ပြီးဒီမိုကရေစီလှုပ်ရှားမှုကိုဖိနှိပ်ခဲ့တဲ့စစ်အာဏာရှင်ဖြစ်နာမည်ဆိုးနဲ့သိကြပါတယ်။1988ခုနှစ်မှာအာဏာကဆင်းပစ်ခဲ့ရပြီးပြည်သူလူထုရဲ့ဝေဖန်ချက်တွေကြောင့်ဘုံကြီးကျောင်းမှာနှစ်နှစ်ဘုံကြီးဝတ်ခဲ့ပါတယ်။အဲ့ဒီနောက်မှာအဖမ်းခံခဲ့ရပါတယ်။သူ့ကိုအကြစ်ပြတ်ချစားမှုဖိစံပုန်ကန်မှုနိုင်ငံတော်တစ္ဆာဖောက်မှုတွေနဲ့တရားစွဲဆိုခဲ့ပြီးသေတာအပြစ်ချခံခဲ့ရပါတယ်။ဒါပေမဲ့1998ခုနှစ်မှာမျိုးသားရင်ကြားစေရေးအတွက်လူငယ်ချမ်းသာကွန်းနဲ့လွတ်မြောက်လာခဲ့ရတာပါ။ဗိုလ်ချုပ်ကြီးဟောင်းချန်ဒူဝန်ဟာကျောင်းသားတွေဦးဆောင်ခဲ့တဲ့ဂွမ်ဂျူးဒီမိုကရေစီလှုပ်ရှားမှုကိုရက်ဆက်ကြမ်းကြုတ်စွာနှိမ်နင်းခဲ့ရမှာအဓိကတာဝန်ရှိတဲ့သူတစ်ဦးဖြစ်ပါတယ်။အဲဒီတုန်းကအစိုးရကြေညာချက်အရလူ180ကျော်သေဆုံးခဲ့ရပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ဓာတ်တဲ့အဆများစွာမကသေဆုံးခဲ့ကြတယ်လို့ပြောကြပါတယ်။1983ခုနှစ်ရန်ကုန်လာရောက်စဉ်အာဇာနည်ပိတ်ပါမှာမြောက်ကိုရီးယားထောက်လှမ်းရေးကလှုပ်ကြံမှုကြိုးစားခံခဲ့ရသူလည်းဖြစ်ပါတယ်။